မလေးရှားနဲ့စင်ကာပူမှာပါမစ်တဒန်တိုးဘိုလိုင်စင်ရမြန်မာအေဂျင့်နစီလျှောက်ထားရမှာငွေကြေးလိမ်လည်လည်ဖျားမှုတွေရှိနေတဲ့ကြောင်းအလုသမားရေးရအဖွဲ့အစည်းတွေက VOA ကိုပြောဆိုပါတယ်ဒါဟာ2021ခုနှစ်နောက်ပိုင်းမှာဒီနိုင်ငံတွေကိုအလုရဖို့ထွက်လာကြတဲ့မြန်မာနိုင်ငံသားအများအပြားကြုံနေရတဲ့အခြေအနေတွေဖြစ်ကြောင်းအလုသမားအဖွဲ့အစည်းတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမွန်ကဆက်ပြီးပြောပြပေးပါမယ်
မလေးရှားအစိုးရရဲ့နေထိုင်ခွင့်ပါမစ်ကိုလျှောက်ထားပေးနေတဲ့မြန်မာနိုင်ငံသားပိုင်လိုင်စင်ရအေဂျင့်ကုမ္ပဏီအချို့ဟာမြန်မာနိုင်ငံသားအများအပြားကိုပါမစ်တက်တန်းမတိုးပေးပဲငွေကြေးသိမ်းလည်လှည့်ဖြားနေကြောင်းအလုသမားကြီးအဖွဲ့အစည်းအချို့ကပြောပါရယ်မြန်မာနိုင်ငံသားအချင်းချင်းလိမ်လည်မှုအတွက်ဒီကုမ္ပဏီတွေကိုအလုသမားကြီးအဖွဲ့တွေကတရားစွဲဆိုမှုတွေရှိနေတာပါတချို့ကုမ္ပဏီတွေဟာအလုသမားအမြောက်အများစီကနေမြန်မာငွေတန်ဖိုးနဲ့တင်းထောင်ချီနီးပါးကိုလိမ်လည်ခဲ့ကြတာပါဒီလိုငွေကြေးလိမ်လည်ခံရတဲ့ကိစ္စတွေကိုမြန်မာတန်ယုံအပါအဝင်ဘယ်အဖွဲ့အစည်းကမှဖြစ်ရှင်းမပေးတာကြောင့်ငွေကြေးဆုံးရှုံးမှုတွေရှိနေကြောင်းမြန်မာရွှေ့ပြောင်းလုံသားများကော်မတီမလေးရှားရဲ့ဥက္ကဋ္ဌဒေါ်သူဇာမောင်က VOA ကိုပြောပါရယ
်မလေးရှားနိုင်ငံမှာရှိသောအေဂျင့်ကြီးများကတော့ကုတ်သွေးဆုပ်တယ်ခေါင်းပုံဖြတ်တယ်ဆိုတော့မာဖီးယားဆန်ဆန်ပေါ့လက်ရှိမှာတော့အဲ့မစ္စတာမျိုးဆိုတဲ့လူကတော်တော်ဆိုးတာကျမယုံကလူအယောက်20ဒီပါလောက်ကိုလိန်ထားတယ်ရှင့်တယောက်ကို360နဲ့တွက်ကြည့်လိုက်ရင်အယောက်20ဆိုရင်ဘလောက်လိန်ထားလဲဆိုတော့ဒါတွက်ကြည့်လို့ရတယ်ပေါ့နော်လွန်ခဲ့တဲ့2ရက်ကပဲအမှုကိုတိကျတိဆောက်ပြီးတော့ဒါမလေးရှားနိုင်ငံတည်ဆဲဥပဒေအရကျွန်မ yes scan ကို report လုပ်ပေးခဲ့တာရှိတယ်ကြည့်တော့အခုချိန်ထိတော့ပေါ့နော်သူကဒီနိုင်ငံရဲ့အမှုထဲမှာလိန်လည်မှုဖြစ်သူသိမ်းထားတယ်ပေါ့နော
်အလားတူပဲစင်ကာပူနိုင်ငံမှာလည်းမြန်မာ agent company တွေကငွေကြေးလိန်လည်နေကြပါတယ်ဒါအပြင်စင်ကာပူမှာအလုပ်ရမယ်ဆိုပြီးပြည်တွင်းကသူတွေကိုလိန်လည်ငွေတောင်းနေရတွေလည်းပုံမှန်များပြားလာကြောင်းမြန်မာရွှေ့ပြောင်းလုပ်သားများအဖွဲ့စင်ကာပူကဥအင်းငင်းက VOA ကိုပြောပါတယ
်။ဘောရီအခြေအနေကြောင့်ဘောရီလက်ကနေပြီးတော့သူ့ကိုဆက်လာခြင်းနဲ့သူတွေအများကြီးရှိတယ်။အဲ့ဒီပုံမှာဒီရဲ့အခွင့်အောင်းယူပြီးတော့သူစားကြတာပေါ့။အဲ့ဒီမဟုတ်ဘဲနဲ့လည်းအေဂျင့်လို့လုပ်ပြီးတော့ဒီစင်ကာပူကိုဆက်ဆံပြီးတော့ခေါ်ရဲအခုဘူကော်မလေးတယောက်တော့မှအဲ့လိုပဲသူစင်ကာပူက2006တောင်းနေတယ်ဒါနဲ့ကျွန်တော်အတူတူပို့ပေးတယ်လေလမတ်ဘလောက်ကြီးဆိုလို့ဆိုလေလမတ်ကမှလေလမတ်အစုပို့ပေးပြီးတော့သူစတဲ့နေမှာလာမယ်ဆိုပြီးတော့ဒီကိုရောက်တဲ့ခါကျတော့ဟဲ့နင်းလေလမတ်ကအစ်မကိုတူးပြီးဆိုတော့အဲ့တော့လည်းမျက်ရည်လေးလေးနဲ့ပြန်လာသူ့လိုဆိုသွား
ဒီပါရောက်မြန်မာနိုင်ငံသားတွေရဲ့ပြည်ထနာတွေနဲ့ပတ်သက်ပြီးတက်ဆိုင်ရာမြန်မာတန်ယုံတွေရဲ့ဖြည့်ရှင်းပေးမှုကြံ့ကြံ့ရာတွေကိုအများစုကဝေဖန်နေကြပါတယ်မလေးရှားကမြန်မာတန်ယုံမှာနိုင်ငံကူးလက်မှတ်တက်တန်းတိုးတဲ့အခါမှာနောက်နှစ်2024အထိရချင်းပေးရတွေကြောင့်မလေးရှားအစိုးရရဲ့ပါမစ်လျှောက်ထားဖို့ပါအခက်အခဲရှိနေကြတာပါမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကတော့ RTK 2.0 လို့ခေါ်တဲ့တရားဝင်နေထိုင်အလုပ်လုပ်ခွင့်ပါမစ်ကိုနိုင်ငံသားတွေအတွက်အခုနှစ်ဇန်နဝါရီလ28ရက်ကတည်းကစပြီးထုတ်ပေးနေပါတယ်အခု2023ခုနှစ်ဒီဇင်ဘာလ31ရက်ကိုနောက်ဆုံးထားပြီးလျှောက်ထားကြဖို့လည်းတတိပေးထားပါတယ်ခင်ဗျာ